Welcome to the Voice of America in Burmese.
Minglaw ashe. 2019 ခုနှစ်စက်တင်ဘာလ1ရက်တနင်္ဂနွေနေ့မနက်ခင်း VOA အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51လိုင်းဒိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မတင်ကြီးထိုက်ပါ။မန်ရင်ချင်းနိုင်တဲ့အတူသတင်းညင်ညာပါမယ်။Hurricane မုန်တိုင်းဒိုရိန်ကဘာဟာမားကျွန်းနိုင်ငံကိုဝင်ရောက်တိုက်ခတ်နေပြီးအမေရိကန်ပြည်ထောင်စုကိုဥတီလာမယ်လို့ခန့်မှန်းထားပါတယ်။ရှမ်းပြည်မြောက်ပိုင်းတပ်ပွဲတွေရက်စဲရီဆွေးနွေးပွဲကတော့ဆက်ပြီးဆွေးနွေးကြဖို့ကိုသာသဘောတူနိုင်ခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနှာစင်ကြရပါမယ်ရှင်။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့2018ခုနှစ်စံပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်လူတက်မှုတစ်ခုစစ်ဖက်တရားရုံးမှစစ်ဆေးမယ်ဆိုတဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်မှုအပေါ်မှာလူ့အခွင့်အရေးဆိုင်ရာဥပဒေပညာရှင်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ။
ညနိုင်ငံတကာကနေပြားပြီးလာတယ်ဆိုတော့မှဒါအဖွဲ့တွေစီလုပ်ပြီးတော့စုံစမ်းစစ်ဆေးတယ်ပြီးတဲ့အခါကျတော့စစ်ခုံရုံးမှာပဲအကျဉ်းကြီးနဲ့
စုံစမ်းအာရှလူ့အခွင့်အရေးဆိုင်ရာရှင်တွေဦးမင်းလွင်ဦးရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်။ဒါ့အပြင်တနင်္ဂနွေနေ့မနက်ခင်းတိုင်းနာဆင်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ American Style, Indian 3 English သင်ခန်းစာဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုက်ဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်တွေနာဆင်နိုင်ပါတယ်ရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်။
Hurricane မုန်တိုင်းဒိုရင်းကစနေနေ့မှာတော့ဘာဟာမားကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပါတယ်။အင်းအပြင် Hurricane မုန်တိုင်းဒိုရင်းကအမေရိကန်ကမ်းရိုးတန်ဖလော်ရီဒါကနေကယ်ရိုလိုင်းနာပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားမှာပါ။အလွန်အန္တရာယ်ကြီးတဲ့အဆင့်လို့သတ်မှတ်ထားတဲ့ပြင်းအားအဆင့်လေးဒိုရင်း Hurricane မုန်တိုင်းကတနင်္ဂနွေနေ့မှာတော့ဘာဟာမားကျွန်းရဲ့အနောက်မြောက်ပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားအဆင့် Hurricane စောင့်ကြည့်စင်တာကနောက်ဆုံးထုတ်ခန့်မှန်းချက်မှာပြောဆိုထားပါတယ်Hurricane မုန်တိုင်းဟာ9ရက်ထိအန္တရာယ်ကြီးတဲ့မုန်တိုင်းအဖြစ်ဆက်လက်ရှိမယ်လို့ Hurricane စောင့်ကြည့်စင်တာကပြောဆိုထားပေမဲ့မုန်တိုင်းလမ်းကြောင်းကပြောင်းလာပြီးတဲ့နောက်မှာအမေရိကန်ကမ်းရိုးတန်းကိုတိုက်ခတ်မဲ့မုန်တိုင်းကဘယ်ကိုဥတီမလဲဘလောက်ပြင်းထန်မလဲဆိုတာမရေမရာဖြစ်နေပါတယ်ဘာဟာမားနိုင်ငံ Grand Bahama ကျွန်းမှာတော့မုန်တိုင်းတည်ရေ15ဘီကျော်ထိတက်နိုင်ပြီးအသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေခန့်မှန်းချက်ကြောင့်လူပေါင်း1000နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းထားပါတယ်လက်ရှိမှာတော့ Hurricane Dorian ကဘာဟာမားနိုင်ငံ Great App ကိုကျွန်းရဲ့အရှိတ်ဘက်မိုင်190လောက်မှာတိုက်ခတ်နေပြီးဒီသတင်းပတ်ကုန်ပိုင်းမှာအနောက်ဘက်ကိုဖြည်းဖြည်းချင်းရွေ့လျားလာပြီးတဲ့နောက်တနင်္လာနေ့နောက်ပိုင်းနဲ့အင်္ဂါနေ့မှာအမေရိကန်ပြည်ထောင်စု Florida အရှိတ်ဘက်ကမ်းရိုးတန်းအနီးကိုရောက်မယ်လို့ Hurricane စောင့်ကြည့်စင်တာကပြောဆိုထားတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့ Georgia နဲ့ Carolina ပြည်နယ်တွေစီကိုဥတီတဲ့မြောက်ပိုင်းကိုဥတီပဲလို့လည်းခန့်မှန်းထားပါတယ်ဖလော်ရီဒါကိုမုန်တိုင်းဝင်နိုင်ခြင်းမရှိတော့ဘူးလို့တော့ Hurricane စောင့်ကြည့်စင်တာကမပြောသေးပါဘူး။အင်အားဖြင့် Hurricane Dorian ကအမေရိကန်ပြည်ထောင်စုကိုချင်းကလာတာနဲ့အတူမုန်တိုင်းတုံ့ပြန်ကင်တွယ်ရေးကိုကြီးကြပ်ဖို့သမ္မတဒေါ်နယ်ထရန့်နဲ့ပိုလန်ခီးစင်ကိုဖျက်ထားပါရဲ့ရှင်။
ဟောင်ကောင်မှာစနေနေ့က73ဘက်မြောက်ဆိုးရဆန့်ကျင်စန္ဒပြပွဲအတွင်းရဲတွေနဲ့စန္ဒပြသူတွေကြားဆက်ပြီးတော့ထိတ်တိုက်တွေ့ခဲ့ကြပါတယ်။လွှတ်တော်အဆောင်ရှိစန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးနေနဲ့ပစ်ခတ်ခဲ့တယ်လို့ဘယ်သူတွေစန္ဒပြတယ်လဲဆိုတာသိတာအောင်အပြာရောင်ဆိုးထားတဲ့ရေတွေနဲ့မိသက်ပိုက်တွေတုံးကြီးပတ်ဖြန်းခဲ့ပါတယ်။အမဲရောင်တွေဖုံးအုပ်ဝစ်ဆင်ထားတဲ့စန္ဒပြသူတွေဘက်ကလည်းထီးတွေကိုဖွင့်အကာအကွယ်ယူပြီးရဲတွေဘက်ကမီးလောင်ပုံးတွေကြောက်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြပါတယ်။ဟောင်ကောင်ရဲတပ်ဖွဲ့ဌာနချုပ်အနီးကအဓိကလမ်းမကြီးပေါ်မှာရှိနေတဲ့ပိတ်ဆို့ထားတဲ့အတားအဆီးတွေကိုစန္ဒပြသူတွေကမီးရှို့ခဲ့ပြီးတဲ့နောက်မဲမောင်နေတဲ့မီးကုန်းလုံးကြီးတွေတက်လာခဲ့ပါတယ်။ရဲတွေဘက်ကမီးတွေကိုငိမ့်တက်ခဲ့ပြီးစန္ဒပြသူတွေကိုလည်းအခြားမြို့လေကောင်ဘက်ရွှေ့သွားဖို့မျက်ရည်ယိုပုံးတွေရာဘာကြီးစံတွေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်။စနေညနေပိုင်းမှာအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာစန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့တဲ့အတွက်အများပြားဖမ်းဆီးခံခဲ့ရပါတယ်။တောက်ကြနေကလည်းထင်ရှားတဲ့ကြောင်းသားကောင်းဆောင်ဂျော်ရှူဝမ်နဲ့အန်ဂျယ်ရှိုးတို့အပေါင်းဝင်ရှစ်နေတွေတက်ကြွလှုပ်ရှားသူတွေအများပြားကိုအများပြည်သူလိုက်နာရမယ့်ဥပဒေမထီမဲ့မြင်ပြုမှုချိုးဖောက်မှုစတဲ့ဆွဲချက်တွေတင်ခံထားရပါတယ်ရှင်
အာဖဂန်စစ်ပွဲဆုံးသက်နိုင်ရင်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေကြားညီငယ်ရေးဆွေးနွေးညှိနှိုင်းနေကြပြီမဲ့လို့လဲတာလီဘန်အဖွဲ့ကအာဖဂန်မြောက်ပိုင်းကရှိပါတဲ့မြို့တစ်မြို့ကိုမနေ့ကအယုံမတက်ခင်မှာအကြီးအကျယ်တိုက်ခိုက်ခဲ့ပါတယ် ခွန်ဒူ့စ်ပြည်နယ်ရဲ့မြို့တော်ခွန်ဒူ့ကိုတပုန်တွေကဘက်ပေါင်းစုံကနေတိုက်ခိုက်ခဲ့တာမှာအာဖဂန်အစိုးရတပ်တွေနဲ့အပြင်းအထန်ပစ်ခတ်မှုဖြစ်ခဲ့တယ်လို့ဒေသခံတွေနဲ့အာဏာပိုင်တွေကစနေနေ့မှပြောပါတယ်။တိုက်ပွဲအတွင်းအစိုးရတပ်ဖွဲ့ဝင်အနည်းဆုံး၉ဦးနဲ့တပုန်ဘက်က၃၆ဦးသေဆုံးတယ်လို့ကနဝုအစင်ခံချက်တွေကိုကိုးကားပြီးအာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တာလီ
ကိုလံဘီယာနိုင်ငံမှာလက်နက်ကိုင်ပုံကန်နေတဲ့ဖော့စ်အဖွဲ့ကိုစစ်တပ်ကလိုက်လံနှိမ်နေရမှာတပုံဖွဲ့ဝင်9ဦးသေဆုံးခဲ့ကြောင်းကိုလံဘီယာသမ္မတအီဗင်ဒူကက်ကကြေညာခဲ့ပါတယ်။ တောက်ကြနေကနိုင်ငံတောင်ပိုင်းတပုံတွေရှိတဲ့နေရာကိုကိုလံဘီယာစစ်တပ်ကဘုံကျဲတိုက်ခိုက်နှိမ်နေရမှာဖာစ်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တအူးနဲ့အဖွဲ့ဝင်10ဦးသေဆုံးခဲ့ပါတယ်။ကိုလံဘီယာနိုင်ငံမှာလက်နက်ကိုင်တပုံတွေနဲ့တမိုင်းဝင်ငင်းချင်းရေးသဘောတူညီချက်ရပြီးတဲ့နောက်သူတို့ရဲ့နိုင်ငံရေးလုပ်ပိုင်ခွင့်တွေရရှိရေးတရားစီဖို့လက်နက်ပြန်လည်ဆွဲကင်မှာဖြစ်တယ်လို့ဖာစ
ဒီကနေ့ဆန္ဒပြပွဲအတွင်းရဲတွေနဲ့ဆန္ဒပြကြတဲ့သူနားဆင်နိုင်ပါတယ်ဒါတို့ရင်းကစတုံးဘက်မြောက်ဆိုရဆန်ကျင်ဆန္ဒပြပွဲအတွင်းရဲတွေနဲ့ဆန္ဒပြကြတဲ့သူနားဆင်နိုင်ပါတယ်အမေရိကန်ဆန်တော်ချိန်ဒီကနေ့စနေနေ့မှာတနက်ပြစ်ခတ်မှုဖြစ်ပြီး၅ဦးတည်၂၁ဦးထဏ်ရရတဲ့လူရဲတပ်ဖွဲ့ကကနအူးအတီးပြုတ်ထားပါတယ်ရှင်
American Diamond Pet Yamavada season ago, when that town I got a conanari tea, Linomida Nestle, Kilohats, Disney Ditonia, Linomida Lazy, Kilohats, Conde Ditonia, Linomida Nazette, Kilohats, Nashik Kongane, Linomida Diagoze, Kilohats, Dinga Kongarogani, Tolan Binivarisha.
Viewing Yamavai season yet, Dinning name, and they can't drink Nigo Nas in Yarab's party. ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေအဆုံးသတ်နိုင်ရေးတိုင်းရင်းသားလက်နက်ကိုယ်စားလှယ်တွေနဲ့မြန်မာဆိုရရင်းချမ်းရေးကိုယ်စားလှယ်တွေရဲ့မနေ့ကဆွေးနွေးပွဲမှာတော့တိုက်ပွဲတွေရပ်တန့်ရေးသဘောတူညီချက်မရဘဲဆက်ပြီးဆွေးနွေးကြဖို့ပဲသဘောတူခဲ့ကြပါတယ်မြန်မာဆိုရရဲ့မြို့သားပြန်လည်တင့်ရဲ့ရေးနဲ့ရင်းချမ်းရေးဘိုးဌာနက ကျွန်တော်တို့ကစနေနေ့မှာတော့ဘာဟာမာကျွန်းနိုင်ငံကိုဒိုက်ရိုက်ဝင်ရောက်တိုက်ပွဲတွေဖြစ်ပြီးလာသားအရွယ်ကလေးငယ်တူရှင်းနေရွယ်ကလေးငယ်တူအပါအဝင်၅ဦးသေဆုံးပြီး၃ဦးဒဏ်ရာရခဲ့ပါတယ်လက်နက်ကြီးကြီးထိမှန်တာကြောင့်လို့ဆိုပေမဲ့ဘယ်သူလက်ချက်ဆိုတာမသိရပါဘူး
မနေ့စနေနေ့ကငါးဦးသေဆုံးခဲ့ရမှုအပါအဝင်အော်ဂုလ၅ရက်နေ့ကစတင်လိုက်တဲ့တိုက်ပွဲတွေအတင်းသေဆုံးရသူ၂၀ဦးထိရှိခဲ့ပြီဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်နဲ့ကုန်သွယ်စစ်ပွဲဟာအခုခါမှာအမေရိကန်စားသုံးသူတွေကိုထိခိုက်ဖို့ဖြစ်လာနေတယ်လို့အများကပြောဆိုလာကြပြီဖြစ်ပါတယ်အမေရိကန်အစိုးရကတနင်္ဂနွေနေ့ကစပြီးအမေရိကန်ဒေါ်လာ
1.5 ဆငါးရာခိုင်နှုန်းတိုးမြင့်ကောက်ခံတော့မှာပါတရုတ်ကုန်ပစ္စည်းတွေထဲမှာစမတ်နိုင်တွေကစပြီးတီဗီဖက်နက်ကလေးအသုံးဆောင်တွေအားကစားပစ္စည်းတွေအပြင်နိုးထွက်ပစ္စည်းနဲ့အသားတွေလည်းပါဝင်ပါတယ်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတင်ကတည်းကတရုတ်ကုန်ပစ္စည်းတွေအတွက်ပေးရတဲ့သွင်းကုန်ကြီးမြင့်မှုကိုကာမိစေဖို့အမေရိကန်ကုမ္ပဏီတွေဘက်ကလည်းဈေးတင်ရောင်းချရတဲ့အတွက်စားသုံးသူတွေ
အနာပိုင်းတွေကိုအခံပြီးမြို့လယ်မှာချစ်တဲ့ခဲ့ကြပါတယ်အစိုးရတာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလစ်လျူရှုပြီးလမ်းမဲမြို့တော်ကောင်စီရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်ခွင့်ပေးဖို့တောင်းဆိုခဲ့ကြတာပါအရင်ကစန္ဒပြပွဲတွေနဲ့ဆိုင်ရင်လူဦးရေတိတိတာတာနေတဲ့အခုစန္ဒပြပွဲကိုရဲတွေကအနှောက်အယှက်မပေးခဲ့ပါဘူးဒါပေမဲ့လည်း ရုရှားဆိုရကရမလင်နန်တော်အနီးကပုရှကင်ရင်ပြင်ကိုဆန္ဒပြသူတွေရောက်လာချိန်မှာတော့ဆန္ဒပြသူတွေလမ်းမှာပေါ်မတက်နိုင်အောင်ရုပ်ဖြတ်ထားတဲ့ရဲတွေကလက်ချင်းချိတ်ထားခဲ့ကြပါတယ်။လမ်းဘေးအနီးအနားမှာလည်းအချုပ်ကားတွေနဲ့မိသက်ကားတွေထူးထပ်ထပ်ချထားတာတွေ့ရပါတယ်။ ကုဆနာပြပွဲမှာတော့ဖန်စီချုံထောင်မှုတွေနဲ့ပတ်သက်ပြီးရဲဘက်ကရောလွတ်လပ်တဲ့စောက်ကြီးအဖွဲ့တွေဘက်ကပါတစုံတရာထုတ်ပြန်လာမရှိပါဘူး။ဒါဟာဆိုရင်ထောင်နဲ့ချီဖန်စီခံရပြီးအကျန်းဖတ်မှုတွေပါဖြစ်တတ်တဲ့အရင်ဆန္ဒပြပွဲတွေနဲ့တော့ကွဲပြားနေတာဖြစ်ပါတယ်။
တူရကီနယ်စပ်တလျှောက်စစ်မဲ့ဆုံးလို့ခေါ်လို့ရမယ်လုံခြုံစစ်ကြရတဲ့နယ်မြေတစ်ခုထားရှိရေးအစီအစဉ်မှာမျောလင့်ထားတဲ့တပ်မတ်ချက်တွေအပြည့်အဝမရဘူးဆိုရင်ဆီးရီးယားအရှေ့မြောက်နယ်စပ်ကိုတူရကီဘက်ကထိုးစစ်ဆင်သွားမှာဖြစ်တယ်လို့တူရကီသမ္မတတာယစ်အဒိုဝန်ကစနေနေ့ကထိန်းချုပ်ပြောဆိုလိုက်ပါတယ်။အဲ့ဒီနယ်မြေမှာဖြတ်သန်းသွားလာမယ့်နေရာကိုတူရကီတပ်ဖွဲ့ဝင်တွေဘက် တွင်ဖြည့်ဆည်းပေးမယ်လို့အမေရိကန်ဘက်ကပြောထားကြောင်းသမ္မတအဒိုဝန်ကပြောပါတယ်ရှင
်တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ချင်းနိုင်တို့ပြောပြသွားတာပါရှင်အခုအရင်ဆုံးတော့ဒီရခိုင်ပြည်နယ်ကပြိပကအတွင်းအစုလိုက်ပြုံလိုက်အသက်ခံရမှုကိုစစ်ဖက်တရားရုံးကစစ်ဆေးမယ်ဆိုတဲ့အကြောင်းနဲ့စပါမယ်2018ခုနှစ်စံပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကုတာပြင်ကျေးရွာနာကအစုလိုက်ပြုံလိုက်မြှုပ်ထားတဲ့ရုပ်အလောင်းတွေရဲ့အမှုကိုစစ်ဖက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းမနေ့ဩဂုတ်လ31ရက်နေ့ကတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့ဥပဒေကျွမ်းကျင်သူတွေဘက်ကတော့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဖိအားတွေကိုရှောင်လွှဲလိုတဲ့စစ်တပ်ရဲ့ဟန်ပြလုပ်ရတာဖြစ်နိုင်တယ်လို့တုံ့ပြန်ခဲ့ကြပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်
2019ခုနှစ်မတ်လကတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းခဲ့တဲ့ဥက္ကဋ္ဌဘိုးချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးအဖွဲ့ဟာရခိုင်ပြည်နယ်ဘူးတီတောင်မောင်းတော်နယ်မြေတွေမှာဇူလိုင်လ15ရက်နေ့ကနေဩဂုတ်လ5ရက်နေ့အထိဒုတိယအကြိမ်တွားရောက်စစ်ဆေးခဲ့ကြောင်းမနေ့ကတက်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးကစစ်ဆေးခဲ့တဲ့နှစ်ကြိမ်အတွင်းကုတပြင်ကျေးရွာဖြစ်စဉ်အချို့မှာညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အားနည်းခဲ့တဲ့အတွက်စစ်စည်းကံအရာအရေးယူဖို့တွေးရှိခဲ့ရကြောင်းနဲ့စစ်တရားရုံးအနေနဲ့စစ်ဖက်ဆိုင်ရာတရားစီရင်ရေးအတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကုတပြင်ကျေးရွာဝင်းကျင်မှာရာနဲ့ချီတဲ့ရုပ်အလောင်းတွေမြုပ်ထားတာကို AP သတင်းဌာနက2018 February 1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကဝန်ခံကင်တွဲလာတာဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားပေးမှုကိုရော့ကျစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့ဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ I think that this shows that the pressure is working. The military are
ဖိအားပေးမှုတွေထိရောက်တယ်ဆိုတာကြားနေရတယ်လို့ကျွန်တော်မြင်ပါတယ်။စစ်တပ်အနေနဲ့စိုးရိမ်မှုတွေရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းICC နိုင်ငံကရာဇဝခွန်ရုံးကနေနိုင်ငံတကာဥပဒေနဲ့အညီစစ်ဆေးစီရင်မှုကိုစိုးရိမ်နေတာပါသူတို့အနေနဲ့နိုင်ငံတကာတိုင်ဝမ်ကိုကြိုးစားပြီးလုပ်ပြနေတာကစစ်မှန်တဲ့စုံစမ်းစစ်ဆေးမှုတွေကိုစစ်တပ်ကဆောင်ရွက်နေတယ်ဆိုတာပါနိုင်ငံတကာတိုင်ဝမ်ရဲ့ဖိအားတချို့ကိုရှောင်လွှဲဖို့သူတို့စစ်တရားရုံးကနေဥပဒေနဲ့အညီစစ်ဆေးကင်တွယ်မယ်ဆိုပြီးလုပ်ပြတာဖြစ်ပါတယ်
ဒါပေမဲ့ပြဿနာရှိနေတာကစစ်တပ်ကဒီလိုလုပ်ပြတဲ့ပုံစံမျိုးအရင်ကလည်းတွေ့မြင်ခဲ့ကြရကြောင်း Mark Farmana ကဆိုပါတယ
် But the problem is we've seen this before. We've seen when they have allowed
စစ်သားတွေနဲ့လူမျိုးရေးတပ်သားတွေမှာအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်စီရင်ချက်ချမှတ်ခဲ့ပြီးနဲ့လာနိုင်ငံကြောင်မှာတော့သူတို့ကိုတိတိစိတ်လွတ်ပေးကြတာရှိပါတယ်။နောက်ပြီးအောက်ခြေအဆင့်စစ်သားတွေလောက်ကိုပဲပြစ်ဒဏ်ချမှတ်တာမျိုးရှိခဲ့ပြီးရွာတွေနဲ့အရက်သားတွေကိုတိုက်ခိုက်ဖို့အမိန့်ပေးစီခိုင်းတဲ့စစ်တပ်အထက်အရာရှိတွေအနေနဲ့တရားရုံးတင်စစ်ဆေးခံရတာမျိုးတခါမှမရှိခဲ့ဘူးပါဘူး
။အလားတူဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလူကလည်းစစ်ခုံရုံးဖွဲ့စစ်ဆေးချက်တွေကိုအများပြည်သူမသိရတဲ့အတွက်တက်မတော်ရဲ့စစ်ဆေးမှုတွေကိုယုံကြည်ရခက်တယ်လို့အခုလိုထောက်ပြပါရယ်
။နိုင်ငံတကာကနေပြပေးလာတယ်ဆိုတော့မှသာအဖွဲ့တွေတည်လို့ပြီးတော့စုံစမ်းစစ်ဆေးတယ်ပြီးတဲ့အခါကျတော့စစ်ခုံရုံးကပဲအကျဉ်းကြီးနဲ့စုံစမ်းစစ်ဆေးပြီးတော့ပြစ်ဒဏ်ပေးလိုက်ရအဲ့တော့ပုံရင်းဖြစ်ခဲ့တဲ့ဥစ္စာဘာဖြစ်ခဲ့လဲဆိုတာကိုအပြင်ကလူတွေလည်းဘယ်သူမှသိခွင့်မရှိဘူးအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုတစ်တရားရုံးနဲ့သာစစ်ဆေးစီရင်မယ်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရနောက်ဆုံးအဆုံးဖြတ်ကနောက်ဆုံးအတည်ဖြစ်တယ်လို့ဆိုထားတဲ့အတွက်ကျွန်တော်တို့ရှေ့မှာတုန်းက၃ခါလောက်စစ်ဆေးစီရင်ပြီးတဲ့ဒီမှာအထူးလဲစစ်တရားရုံးကနေအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တယ်လို့သာပြောတယ်အဲ့ဒီလူတွေကနောက်ပိုင်းကျတော့တပ်မတော်ရဲ့အရင်အင်အားအဖွဲ့တွေထဲမှာပြန်ပါလာတယ်လေကျွန်တော်တို့တွေ့နေရတယ် အဲ့တော့ကျွန်တော်တို့ကတော့ပိတ်ပြီးတော့ယုံကြည်တော့မရှိပါဘူး။တစ်ဖက်မှာလည်းအမေရိကန်တီထောင်စုအပါအဝင်နိုင်ငံတကာကနေစစ်ကောင်းဆောင်တွေကိုတည်တံ့ပြစ်မှတ်ထားပိတ်ဆို့လာမှုကိုမြန်မာစစ်ဘုံချုပ်တွေဘက်ကစိုးရိမ်မကင်းဖြစ်လာတဲ့အခြေအနေရှိတယ်လို့ဦးမင်းလွင်ကပြောပါတယ်။အမေရိကန်ကနေပြီးတော့တမတော်ကောင်းဆောင်တွေကိုဖိအားပေးလာတယ်၊ဤဝင်ခွင့်တွေပိတ်လာတယ်။နောက်ဥပဒေနဲ့ပတ်သ ရခင်ရေကတည်ပြီးတဲ့အကြောင်းအရာတွေပေါ်မှာပဲရည်ရွယ်မှုတစ်ခုထပ်လုပ်ကြတယ်လို့ပဲကျွန်တော်တော့မြင်ပါတယ်
2018ခုနှစ်ဖေဖော်ဝါရီလက AP သတင်းဌာနရဲ့ဖော်ပြချက်ကြောင့်မြန်မာအစိုးရဘက်ကတွားရောက်စုံစမ်းခဲ့ပြီးတုံ့ပြန်ခဲ့ရမှာ2019ဩဂုတ်လ28ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းချိန်ကုတက်ပြင်းရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲတွေအတွင်းအကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုစနစ်တကျမြှုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားယွင်းကြောင်းပြန်လည်ရှင်းလင်းခဲ့ပါရှင်
မင်းဂျန်နိုင်ပြပြသွားတာပါရှင်အခုမြမအရေးတုံ့သက်ချက်ကိုနားဆင်ကြရပါမယ်ပြပြင်ပြောင်းလည်းရေလုံနေတဲ့မြမကစ်တော်ကန္တာအခြေအနေကိုမကြသေးခင်ကကပဗန်အုပ်စုရဲ့အစီရင်ခံစာထုတ်ပြန်ပါတယ်ဒီကြောင့်ဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာတစ်တော့နဲ့တစ်လုံငန်းဟာအဓိကအခန်းကပါဝင်ပါလေ။ကမ္ဘာမှာတံပိုးထားတဲ့ကျွန်းပြင်ကလေးတမလန်းနဲ့ဗရောက်ကိုမြန်မာတစ်တော့မှသာတွေ့နိုင်ပါလေ။တစ်တော့စီမံခန့်ခွဲမှုမှာအစင်းလာကြီးမားတဲ့နိုင်ငံဖြစ်ပါလေ။တစ်ထုတ်လုပ်မှုကြော့ချထားတာတောင်းအစိုးရအသုံးပြရဲ့ရှေ့ရာဂိုင်းနှုန်းကိုတစ်တော့ကန္တာကပေးနေတုန်းပါပဲ။ဈေးလက်လူလူ85ရာဂိုင်းနှုန်းလောက်ဟာသင်းမီးကိုအားကိုးနေရတုန်းဖြစ်ပါလေ။တော်ထွက်ရိတ်ခါဆေးဝါးဟာလေလူထုအတွက်အသုံးဝင်ပါတယ်။ဒါကြောင့်အာရှဖောင်ဒေးရှင်းကစာမျက်နှာတရားကျော်တစ်တော့ကန္တာအစီရင်ခံစာကိုမကြာမီကထုတ်ပြန်ထားပါတယ်။မြန်မာ6ဦးပါဝင်တဲ့18ဦးအဖွဲ့ကပြုစုပါလေ။ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်တော့စီမံအုပ်ချုပ်မှုဆက်ဆံနေတာဟာမြန်မာရဲ့ထူးခြားချက်ဖြစ်ပါတယ်။ကြံရှိနေသေးတဲ့တစ်တော့ဧရိယာရဲ့၃ပုံ၂ပုံဟာလက်နက်ကင်တွေကြီးစိုးတဲ့တိုင်းရင်းသားဒေသမှာရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာတစ်တော့တွေကြံရှိနေပါလေ။လက်နက်ကင်ပြိပက်ကဒဏ်ကိုခံရတဲ့မြို့နယ်ကတရားကြော်ရှိပါတယ
်။တက်ဆန်သူအလုံးပါဝင်တဲ့သဘာဝတရားစာတာနဲ့တစ်တော့စီမံအုပ်ချုပ်ရေးစနစ်စစ်သုံးပြီးဒေသခံတွေကိုလှုပ်ပန်ခွင့်ပေးရင်ပြိပက်ကယောနေလာပြီးငြိမ်းချမ်းရေးဖြစ်စဉ်ကိုအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။အစုအဖွဲ့ပိုင်းတစ်တော့နဲ့တပိုင်းတနိုင်တစ်တော့စနစ်တွေကိုကျင့်သုံးနိုင်ရင်ဝင်ငွေကောင်းလာပြီးကျေးလက်ဆင်းရဲမှုရောပါစေနိုင်ပါတယ်။အစုအဖွဲ့ပိုင်းတစ်တော့များရင်များသလိုဝင်ငွေကောင်းလာတာမို့ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့ထိန်းသိမ်းစောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်။တစ်လုံးတင်ပို့တာတဲ့တစ်သားမျိုးစုံထုတ်လုပ်ပြီးတင်ပို့တာကအမျက်ပိုရရှိနိုင်ပါတယ်။အဖို့တန်တစ်တွေထွက်နေတဲ့မြန်မာနိုင်ငံမှာတစ်သားထုတ်လုပ်မှုအဆင့်နေကြနေတဲ့အတွက်အကျိုးအမြတ်ရသင့်သလောက်မရတာကိုလည်းကမ္ဘာ့ဘဏ်အုပ်စုကထောက်ပြပါတယ်ဒီနေရာမှာ VNN နိုင်ငံကိုစံနမူနာထားသင့်တယ်လို့ဥပမာပေးထားပါတယ
်ဗီယက်နမ်မှာအသေးစားနဲ့အလတ်စားလုပ်ငန်းတွေကတစ်သားထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံလာကြတာ10နှစ်လောက်ရှိနေပါပြီအခုဆိုရင်တစ်သားမျိုးစုံထုတ်လုပ်ရာမှာပြင်ဆင်မှုအဆင့်ကလိုက်နေပြီးမြမတဲ့အစာပေါင်း20လောက်ဝင်ဝေပိုကောင်းနေပါတယ်မြန်မာပြည်မှာစစ်အစိုးရခေတ်ကတော်ပြုံးတဲ့အသည့်တစ်ထုတ်ယူခဲ့တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါပဲ2014ကစပြီးတစ်လုံးတင်ပို့မှုပိတ်ပင်လိုက်တာဟာပြုပြင်ပြောင်းလဲရေးအတွက်အလားအလာကောင်းသွားပါတယ်ဒါပေမဲ့တစ်ခိုးထုတ်မှုနဲ့အကြမ်းလိုက်စားမှုရှိနေစေမှုပြုပြင်လည်းနှေးကွေးနေပါတယ်အသက်ပညာအရင်းအနှီးနဲ့ကျွမ်းကျင်လှုပ်ရှားရှားပါတဲ့ပြဿနာကိုတစ်တော့ကဏ္ဍမှာလည်းကြုံတွေ့နေရပါတယ်သိတာမြင်တာရင်းနဲ့အစုအဖွဲ့ပိုင်းတစ်တော့စနစ်အလားအလာကောင်းတယ်လို့ဆိုပါတယ
်တစ်တော့ကကွယ်စောင့်ရှောက်ရေးလုပ်နေတော့တစ်တော့ကိုပျက်စီးစေတဲ့လုပ်ရက်တွေရှိနေတာတွေ့ရပါတယ်လေယာစီးပွားရေးလုပ်ငန်းချက်ထွင်မှုအခြေခံအဆောက်အုံတည်ဆောက်မှုတစ်ခိုးထုတ်မှုစတာတွေကြောင့်မြမတစ်တော့ပျက်စီးရပါတယ်ဒါကြောင့်ဒေသခံတွေကကွယ်စောင့်ရှောက်နေတဲ့တစ်တော့တွေဆက်လက်ရှင်သန်ရေးအတွက်တင့်တော်တဲ့နီလန်းရှာဖွေဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကျိုးပန်းရပါလိမ့်မယ်။ ကျေးလက်ပြည်သူလူထုအများစုဟာထင်းမိကိုအသုံးပြုနေတုံးဖြစ်ပေမဲ့ဒီကိစ္စကိုအသေးချာစစ်တမ်းကောက်ယူတာမျိုးမရှိသေးပါဘူးထင်းမိသွေးသုံးဆွဲမှုကိုလေ့လာဆန်းစစ်ပြီးဘယ်လိုလုပ်မယ်ဆိုတာကိုစဉ်းစားသင့်ပြီလို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်စနစ်ပုံမခိုင်မာပြီးအားကောင်းလာဖို့အတွက်စီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ
်ကမ္ဘာပါအစိုးရခံစားမှအစုအဖွဲ့ပိုင်းတစ်တော်ပြည်သူပြည်ထောင်ရေးနဲ့စီမံခန့်ခွဲရေးကိုအဓိကထားတာတွေ့ရပါတယ်အစိုးရအဖွဲ့ပိုင်းတစ်တော့ကဝင်ဝင်ရလာတာဟာကျစ်လက်စင်းရဲမှုညွန်နေစေနိုင်ပါလေ။လုပ်ငန်းကိုဒေသခံတွေနားလည်သဘောပေါက်ဖို့တစ်တော့ဌာနကပညာပေးရမှာဖြစ်ပါလေ။အစိုးရအဖွဲ့ပိုင်းတစ်တော့ကိုစီးပွားရေးလုပ်ငန်းအဖြစ်အသွင်ပြောင်းရမှာလိုအပ်တဲ့အခွင့်အရေးကိုတစ်တော့ဌာနကပံ့ပိုးရပါလိမ့်မယ်။အသေးစားပုဂ္ဂလိကပိုင်းတစ်တော့စိုက်ခင်းတည်ဆောင်ရေးကိုလည်းထောက်ခံအားပေးထားပါလေ။အစိုးရအဖွဲ့ပိုင်းတစ်တော့စနစ်ကိုတိုင်းရင်းသားအဖွဲ့အစည်းတွေမှာကျင့်သုံးနိုင်အောင်ကြိုးပမ်းသင့်တယ်လို့လည်းဆိုပါတယ်။တောပြုံးနေပြီဆိုပေမဲ့တချို့နေရာတွေမှာတစ်တော့ထိမ့်သိရင်လို့ဖို့အချိန်ရှိသေးတာတွေ့ရပါတယ်တဲ့။ဒီအတွက်အသေးချာစစ်တမ်းခောက်ယူဖို့လိုအပ်ပါတယ်။ဥရောပကိုတတ်မှတ်စင်းနဲ့ရောင်းတဲ့အခါတရားဝင်ဖြစ်ကြောင်းအာမခံတဲ့စနစ် Timber Legality Assurance System ကိုပုံမကောင်းမအောင်လုပ်ဖို့လည်းအကြံပေးထားပါတယ်။ပြုပြင်ပြောင်းလဲရေးအကောင့်ထဲပေါ်ရမှာတတတနာဟာအတတ်ပညာအသုံးစရိတ်နဲ့အယတ္တအဖွဲ့အစည်းအကူအညီလိုအပ်နေတယ်လို့မကြာမီကထုတ်ဝေတဲ့ကမ္ဘာပါအစိုးရခန်းစားမှဖော်ပြထားပါတယ်ခင်ဗျာ
ကောင်ခင်ရမြန်မာရေးတုံသက်ချက်ကိုကြာသာပရိနိညာပိုင်းမှာအစ်ထုတ်လွှင့်ပြီးအခုလိုတနင်္ဂနွေမနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင
်ဒီသတင်းပါ English American Style Gunda မှာမြန်မာသတင်းလောကမှာတုံ့နှုံးနေရဲ့EDM အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
Pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက PULL pull ကဆွဲတာ A ကတခု FAST fast ကလှင်တာမြန်တာ ONE one ကတခုဆိုတော့သုခခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတခုခုကိုအလျင်မြန်လုပ်လိုက်တာဖြစ်ပါတယ်ဒီအသုံးကဖဲကစားရကနေဆင်းသက်လာတယ်လို့ဆိုပါတယ်ထက်ချက်တွေဆွေးရမှာတိတ်မြန်ပြီးမျက်လည်ပြသလိုလှုပ်လိုက်တာမျိုးဖြစ်ပါလေ EDM စပယ်တော့ white ဒီဘေကတော့မျက်စိလဲအောင်လှုပ်တာလူလေကြတာလှေစားဖို့ကြိုးစားတာကိုဆလိုတာဖြစ်ပါလေကျမတို့မြန်မာမှာတော့ဂရုမော်ထိတ်ွက်တာနဲ့နှိစက်တယ်လို့ဆိုရမှာပါဒီတော့အော်ဂူလာ23ကနေ26ထိပြည်တင်းနိုင်ငံဘာရီစကန်ဂျီမြို့မှာကျင်းပခဲ့တဲ့ G7 ကမ္ဘာဆက်မှုအင်အားကြီး9နိုင်ငံရဲ့ထိပ်ကြီးညီလာခံမှာအထူးသဖြင့်သူထင်ရင်ထင်သလိုလောက်တလေရှိတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က 5+1 ဖြစ်တဲ့လုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်9နိုင်ငံနှင့်ဂျာမနီပြင် EU ပါဝင်အီရန်တို့နဲ့2015ကချုပ်ဆိုခဲ့တဲ့နျူကလ িয়ার စာချုပ်ကနေအမေရိကန်ကို2018ကနှုတ်ထွက်ခဲ့တဲ့တွေ့ဒီသဘောတူညီမှုကိုထောက်ခံတဲ့ဥရောပနိုင်ငံတွေကဒီကိစ္စနဲ့ပတ်သက်လို့ထရမ့်ကိုဘယ်လိုစည်းရုံးရမလဲလို့ခေါင်းခဲဒီချိန်မှာG7 အင်ရှင်ပြည်ထောင်သမ္မတအမန်နျူအယ်မက်ခရိုနီအကွက်မြေနဲ့လှုပ်ဆောင်ချက်ဖြစ်တဲ့ G7 ခေါင်းဆောင်တွေကိုချိုးအသိမပေးပဲအီရန်နိုင်ငံဂျာယီဝင်ကြီးဂျဘတ်ဇာရစ်ကိုရုတ်တရက် G7 ကျင်းပရာကိုအရောက်ခေါ်လိုက်ပြီးထရမ့်နဲ့အီရန်သမ္မတဟာဆန်ရူဟာနီတို့နှစ်ဦးနောက်သတင်းပတ်မှာတွေ့ဖို့အခြေအနေကောင်းပြီးဖန်တီးပေးနိုင်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တဲ့အတွက် Bloomberg.com မှာ How Macron pulled a fast one on G7 leaders with gamble on Iran. Iran ne patelu sun bi G7 khong song dwe myet si le aw Macron lu lai pung a sue khong yi ne ye ta ka da phit par de. Di thong ne patelu George Cooper pi de u ma le la chi cha ya aw ma.
The car salesman tried to pull a fast one on the old man.
မတကပွဲစားကအဖိုးကြီးပေါ်လူလေကြဖို့ကြိုးစားခဲ့တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ The car salesman tried to pull a fast one on the old man
ကုဒုတိယတင်ပြပေးမယ် EDM အသုံးကတော့
throw cold water
ဖြစ်ပါတယ်စာလုံးပေါင်းက TO2 THROW to throw ga pitta ye so yin petta COLD cold WATER water cold water ga ye a phit pi zulu shun ye long kaw de be ga ye a ne petta phit par de tha taw pho pi ni dong shi de de mi ko ye a ne pet lite so yin aei mi nyon chu twa ma phit de lo idiom a di be ga le sei win sa mu sei a the tan mu sei da twa twa mu ko a ma pi da bu we ma cha phit da we phan na the bombacha pita, kangweta, lopi, why won't Pambojin machine it way? Do we eat wasidago, yinuna pipare? D. Tongo, pinta ma, chimpa, BC get it, G7, teddy nilagama, picketa gube go carping, throw go water, sure, idiangu, tongtara pipare? Piacaro, G7, teddy nilagango, nongi, American art, that when you chimpare car, the mara tramga, Florida, pine, Miami, she, Dubai, Doral Cockwin, a pumpies, can you my loving? Take out my best, who be can and get an epatelu. The mrad unine, nangane patete, kisayama. Gojo siba winshabu, juvana ha, matin dobulu, chivu, take her by saying, chwanjim in ya shindui tanga. Gangwe tandui, trepo, get it to a thinkprogress.org. Ethics experts throw cold water on Trump's offer to host the next G7 summit, so the government needs to get up to par.
The court threw cold water on the president's plan to set new restrictions on immigration.
Luemu Chichaye Kantamu Tetwe Chamame Tamraye Si Simpo Tiayunga Kangwe Lite Ludibi Yavare Umao Narukau Lila Chichaya Umba.
The court threw cold water on the president's plan to set new restrictions on immigration.
Kunasunjibyabime, idiom atungaro.
Flip flop.
Pipare, salumbanga. FLIP, flip ga, sanlaida. FLOP, flop ga, sanlaida ha, pianjala, pipare. The lenny be your mind, or mauve like sanlaid, look at pipare. Idioms read the white divigaro. Kudimu, not mu, loda, damampo, pura pipari. Banska yaro, shina, munida, blumble, nina mu pipari. Di itungu, demra tramga, yu demra, shi jingbine, batelu. Americani, yu, gundwe, sijang, shiha, yanduji, pidelu, pioge, bimjami mabe. Di seven, tedini laga, majaro, shiha, dore, consant, u pidelu, trinsa, shinin wima, pioge, etwe. Dione, batelu, tramha, blumble, nina, so be, MSN, yu dantwinga. Trump flip-flops on China, calls Xi a great leader after branding him enemy. So, we're going in here, yita get up here, buddy. Do you know about that day? Umau, lila, chichaya, umba.
After the party's candidate flip-flopped on a number of issues, the voters said they could not trust him.
Party goes along, kisa ya, domimiane, patelu. Kudimu not mu pure it, we, best and dashing we got. Do go young chilo mea, wulu pyojane, lo debe yavare. Umao not cow lila chijaya umba.
After the party's candidate flip flopped on a number of issues, the voters said they could not trust him.
Didrimba, timpiagere, idiom adun we got all.
Pull a fast one, throw cold water, flip flop.
Do pijavare, no drimba, kuluchi mu male. Now, try idiom at the Nwigo, selecting Jabiu Mamu, Saumio, Nas, and Javashim.
Tonala dances in Tolan Binid, American style idiom, though English and as I say go, Kulus and the Ningan name, Menek and Nima, Nas and Nimarishin, Fioiga Tolan, English and as I go, Jamaria website, Lisa Pamis.foenews.com, Malepian Biro Nas and Nimare.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကို ဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန် မနက်ပိုင်း 6:00 နာရီက 9:00 နာရီအထိ လိုင်းဒိုမီတာ 32-40-48 အပြင် ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါ နားဆင်နိုင်ပြီး ဒီအစီအစဉ်ကို မနက် 8:00 နာရီကနေ 9:00 နာရီအတွင်းပြန်လည် ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့ လိုင်းဒို 16-19 နဲ့ 25 မီတာတွေမှာ ထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြည်ပချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9:00ထိလိုင်းဒိုမီတာ24 50 51လိုက်လက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညတော့ကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။အစီအစဉ်ထုတ်လွှင့်သူကတော့ကိုအောင်အောင်ဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရရလေးလိုင်းအစီအစဉ်ကကျေဇူးပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာပိုင်တွေကနေပြီးတော့သူတို့ပေါ်ဝေဖန်တဲ့သူတွေကိုတရားဆွဲဆိုတဲ့ကိစ္စပါဒီလိုဖန်စီတရားဆွဲဆိုတာတွေဟာဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့အခုလိုချိန်မျိုးမှာဒီဒီမိုကရေစီကျင့်စဉ်ဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကိုဘယ်လိုအဟံတာဖြစ်စေလဲဆိုတာပါဒီအစီအစဉ်မှာပင်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဒါကိုဖိတ်ခေါ်ထားသူတွေကတော့ဒီကချင်နှင့်ချင်းကရင်အဖွဲ့ချုပ် KBC ဥက္ကဋ္ဌအဓိကာရောရဆရာတော်ဒေါက်တာကလမ်ဆမ်ဆန်နောက်ဒီမကြားသေးခင်ကထောင်တန်ချမှတ်ခံရတဲ့ရွှေရှင်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရှင်နေဦးရောဘတ်ဆန်အောင်နောက်ဒီဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလူခွင့်ရှင်နေဦးကောင်ထူးတို့ဖြစ်ပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတို့ကိုလည်းအလင်းတင်တယ်လို့ဝင်ရောက်ဆွေးနွေးကြဖို့ရှိပါတယ်ကျွန်တော်တို့အခုလောလောဆယ်မှာတော့ဒါဟိုဆက်သွင်းနေစေဖြစ်တာကြောင့်မလို့ဒီလူခွင့်ရှင်နေဦးအောင်ထူးကိုဦးရောဘတ်ဆန်အောင်လည်းဒါအွန်လိုင်းပေါ်ကိုရောက်နေပြီဖြစ်တဲ့အတွက်ဦးရောဘတ်ဆန်အောင်ကိုကျွန်တော်အရင်ဆုံးစပြီးတော့မေးချင်ပါတယ်။ဆိုတော့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်ပေါ်လင်တာမကြတိခင်တော့ပေါ့။ဆိုတော့ဒါဟာမျှတတဲ့အစီအမှုဖြစ်ပါရဲ့လားခင်ဗျ။ဦးရောဘတ်ဆန်အောင်ဖြေချပေးတော့ခင်ဗ
ျ။ဦးရီကြောင့်ရပြောရမယ်ဆိုရင်ပြဆွဲဆိုတာကရဇဂတ်ကြီးဦးရီပုံမှန်905ကကြီးရဆွဲတာအဲ့တော့ကာဂျီအရာဆိုရင်ဦးမင်းဒီကိုကိုကြီးက Facebook မှာကြီးတယ်ဆိုတာကဒါပေါ်လာလာလည်းမဟုတ်ဘူးအဲ့ဒါနောက်ပြီးတော့တုံ့ပြန်ကြီးညာမှုလည်းမဟုတ်ဖြန့်ချီမှုလည်းမရှိဘူးဒါတိကျနေ့ချင်းအနေနဲ့သူ့ရဲ့အရေးသားကြောင့်စစ်ပုံကံမှုတော်၎င်းအထက်အောက်အရာရှိမလေးမဆပ်ကြည့်ရင်းတော်၎င်းပြက်ကွက်ချင်းတော်၎င်းအဲ့ဒီလိုဖြစ်စေဖို့အကြံရှိတယ်ဖြစ်စေတယ်ဆိုတော့အကြံရှိတယ်ဆိုတော့အချက်တွေကိုအရင်လူဘက်ကတိတိကျကျသတ်ဆိုနိုင်ခြင်းမရှိသေးနဲ့အခုလိုကိစားယောဂါကြောင့်အသေးတဝက်လိတုတ်တာဒီနှလုံးယောဂါနဲ့ကြောက်တဲ့ဝေဒနာပါခံစားနေရတယ်ကိုမင်းတဲ့ကိုကိုကြီးကိုတောင်းတတနှစ်ချလိုက်တာဟာပူရင်းနဲ့ညည်းတယ်လို့မဆိုလို့ဘူးတရားမျှတမှုအပိုင်းနဲ့ဆိုရင်လေအလန်းဝေးတယ်လို့ပဲကျွန်တော်တို့ဆိုင်ရိုးသားစွာနားလည်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဒါဆရာဒေါက်တာကလမ်ဆန်ဆွန်လည်းဟိုလိုင်းမော်ကိုရောက်ပါပြီခင်ဗျဆိုတော့ဆရာဆလမ်ကလမ်ဆန်ဆွန်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာတော်အနေနဲ့ပေါ့နော်ဇလိုင်းလာတော့ဟာဒီအမေရိကမှာလာပြီးတော့ပေါ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးတော့ဒီကချင်ပြည်နယ်တွေကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံမှုတွေအကြောင်းပြောတာကြောင့်မလို့ပေါ့လေအခုတော့ဒါစစ်တပ်ကနေပြီးတော့တရားစွဲဖို့လုပ်နေပြီပေါ့ဆိုတော့အခုအဲ့ဒီနောက်ဆုံးအခြေအနေလေးကိုပြပြပေးပါလားခင်ဗျ
ာဟုတ်ကဲ့ကျွန်တော်ကအဲ့ဒီဇမ္မဒတ်ဆမ္မာမြန်မာပြည်မှာဘာသာရေးလွတ်လပ်ချုပ်ချယ်မှုပြောတဲ့အချိန်မှာကျွန်တော်ကဟိုခရံပါလာကိုကြီးပဲလည်းမြင်ပါဘူးဒီမှာရှိတဲ့ဟိုမြန်မာပြည်မှာရှိတဲ့ဒီဘာသာပေါင်းစုံဘာသာကြီးတိုင်းလွတ်လပ်မှုကိုလိုချင်တဲ့ဆန္ဒနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်။ဒီဒီတောင်ပေါ်ပြည်ပြမော်ဒီတိုင်းသားနေတဲ့ရွာနေရာတွေဒီပြည်မနေရာတွေအားလုံးတန်းတူရည်တူရှိစေခြင်းနဲ့
ကိစ္စနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်အခုတော့ကျွန်တော်ကိုပါပုံပါနဲ့ဆွဲမယ်ဆိုတာကတော့ဒီစက်တင်ဘာ9ရက်နေ့မှာသူတို့အမိန့်ချမှာဖြစ်ပါတယ်အဲ့ဒီတော့မှကျွန်မကျွန်တော်ကိုသူတို့ဆွဲမယ်ပုံမှကိုကျွန်တော်โอ้อติจาติยามาဖြစ်ပါလေအခုတော့ဆယ်ဆယ်တော့ကျွန်တော်ဘာမှကျွန်တော်မသိသေးပါဘူးဒီဖြစ်နေမှာရှိပါတယ
်ဆိုတော့ဟိုတမရဒေါ်နယ်ထရပ်နဲ့ဒီအင်ဂျီရောမာဝဲပေါ့လေတွေ့တယ်ဆိုတဲ့အခါကျတော့ဒီဆီယာရောနဲ့အတူတခြားနိုင်ငံတွေကနေပြီးတော့ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုလာရောက်ပြီးတော့သူပြောဆိုကြတဲ့သူတွေရှိရလို့လည်းကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီဒုံကဟိုဆီယာဟိုတွေ့ခဲ့ရတဲ့အခြေအနေလေးတွေဒီနောက်ခံအကြောင်းလေးနည်းနည်းလောက်ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီထဲမှာပါတဲ့လူအယောက်20 survivor တွေပေါ့ဒီဘာသာရေးဖိနှိပ်မှုကြောင့်ဟိုမိတ်ဆက်မှုကြောင့်အသက်ရှင်ရတဲ့ဟိုအသက်ရှင်ကြံခဲ့တဲ့လူတွေပေါ့ရှိတဲ့ထဲမှာကျွန်တော်မမေ့တော့ဆိုအီရတ်ကဒီ Nobel Peace Prize ဒီရတဲ့အမျိုးကြီးပါတယ်နောက်တရုတ်ပြည်ကဒီဝေကာတွေအဖွဲ့ပါတယ်နောက်ပြီးမှဒီစီတက်ကပါတယ်အဲ့တော့ဒီကျွန်တော်တို့အရှိအလေပိုင်းနဲ့ကျွန်တော်ဒီအာရှပိုင်းကတော်တော်များများအဲ့မှာပါတယ်ဆိုတော့ကျွန်တော်မြင်ရပါတယ်။နောက်ပြီးမှဒီဘင်္ဂလားဒေ့ရှ်ဘက်ကဒီဒိုဟင်ဂျာကဲမ်ကဒီဒိုဟင်ဂျာတွေပါလာတော့ကျွန်တော်အဲ့ဒီမှာကျွန်တော်တွေ့ခဲ့ရပါတယ်
။ဟုတ်ကဲ့ပါ။ဆိုတော့အခုတခါကျွန်တော်ဥပောင်ထူကိုဆက်ပြီးတော့မေးချင်ပါတယ်ခင်ဗျာ။ဒေါက်တာကလန်ဆမ်ဆွန်ပြောတာရောနောက်ရောဘတ်ဆန်ကိုပြောကြားတဲ့ကိစ္စတွေမှာပေါ့လေ။ဆိုတော့အာနာပိုင်းဒီဘက်ကရောဟိုအခုလိုမျိုးဟိုဒီလူခွင်းနဲ့ပတ်သက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အခွင့်အရေးပြောကြားတဲ့အခါမှာအာဏာပိုင်တွေကအခုလိုတားဆီးတာလူခွင်းရေးချိုးဖောက်မှုကျွလွန်ရောက်ပါသလားနောက်ဒီလွတ်လပ်စွာထုတ်ဖော်ခွင့်ပေါ့ဟိုဘယ်လိုတက်ရောက်မှုရှိပါလဲဥပအောင်ထူရဲ့အမြင်သိပါရစေခင်ဗျာ
လူခွင်းချိုးဖောက်မှုအတိအကျပါဗျာအားကြောင့်လဲဆိုတော့ဒေါက်တာကမ်ဆာဆုံပြောတဲ့အထဲထဲမှာလက်ရှိပြည်ထောင်စုဥပဒေဖြစ်တဲ့2008ဖွဲ့စည်းပုံခြေရန်ဥပဒေနဲ့ပဲခြေုံတော့ဥမ354ကိုဆန့်ကျင်တာမရှိဘူး။ဥမ354မှာအဓိကကန့်သက်ထားတာနိုင်ငံတော်လုံးညွန်ရေးပဲ။အဲတော့ဒေါက်တာကမ်ဆန်ဆွန်ပြောလိုက်တဲ့အတွက်နိုင်ငံတော်လုံးညွန်ကိုထိခိုက်ပါတယ်လို့ပြောစရာအကြောင်းကိုမရှိဘူး။ဒေါက်တာကမ်ဆန်ဆွန် crime ရပြစ်မှုရဆွဲစရာအကြောင်းကိုမရှိဘူး။အားကြောင့်လဲဆိုတော့လွတ်လပ်သောထုတ်ဖော်ပြောဆိုခွင့်ဟာ crime မဟုတ်ဘူး။အခုသူပြောသွားတဲ့ဟာအကုန်လုံးကအင်္ဂလိပ်လိုပမာလိုအတိအကျကျွန်တော်တို့ရှိမှရှိတယ်။အဲတော့သူပြောတဲ့နေရာကလည်းပဲအမေရိကန်နိုင်ငံမှာပြောတာ။အေကနေငယ်ဖွဲ့စည်းပုံခြေခံဥပဒေမှာကလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ဟန်တာတဲ့ဘယ်ဥပဒေမှာမပြုပါဆိုတာကရန်တာဗီဇာဖြစ်တယ်။ဒီခြေခံသူပြောတဲ့အခါမှာမြန်မာနိုင်ငံတရားရုံးကဘာဥပဒေနဲ့ဆွဲမှာလဲ။မြန်မာနိုင်ငံတရားရုံးမှာစီမံခွင့်ရှိသလား။ဥပမာကျင်းလုံးဘုမနေရာရဆက်လိုက်တယ်ကွာ။ဖြစ်ပြီးတော့ဒေါက်တာကလန်ဆန်ဆွန်ကဒီအမှုကျွလွန်လားမကျွလွန်လားဆိုရဲဟုတ်သူဆွန်းမခိုင်းဘယ်ဟုတ်သောဆွန်းမလဲ။ဆိုတော့ကျွန်တော်နိုင်ငံမှာဒီသေးဥပဒေကျွန်တော်ပြောစားကျွန်တော်ဥပဒေဆိုရှိတယ်။အဲ့ဥပဒေက Google jurisdiction တော့ရှိတယ်။ data ဆိုင်ရာစီမံခန့်ခါလို့ခေါ်တယ်။အဲ့တော့ဟုတ်ဖြစ်ပွားတာကအမေရိကန်မှာဖြစ်ပွားတာ။အမေရိကန်မှာလောလောဆယ်သူ့ပြောစုံကိုရာခိုင်နှုန်းပြပေးလိုက်တာ။အဲ့အဲ့မှာဖြစ်ပွားတာကကျုပ်မြန်မာနိုင်ငံတရားရုံးကဘလို့သွားစီရင်မလဲ။ဥပဒေကြောင်းရကူကလွဲနေတာဖြစ်တယ်။တကယ်တော့တရားရုံးကဒီအမှုကိုလက်ကိုမခံဘဲတန်းပယ်ချလိုက်ရမှာ
။ဟုတ်ကဲ့ပါ။
ဒါမျိုးပဲသူ့ကြမှုကဖြစ်စဉ်တွေတင်တာကတရားရုံးကဘဲလိုက်နေသလား။
ဆိုတော့အဲ့ဒီမှာပေါ့လေတခုကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်တဲ့အခါမှာပေါ့လေဒါဟိုလမ်းကြောင်းမှန်ပေါ်သွားနေဖို့ဒါထင်းကြောင်းနဲ့စနစ်တခုလို့ပြောရင်လည်းရပါတယ်ဆိုတော့ဒီလိုချင်းနေမျိုးမှာအခုလိုအထူးသဖြင့်အခုလိုချင်းနေမျိုးမှာပေါ့နော်ဒီလိုစနစ်မျိုးအားကောင်းလာဖို့ကဟိုတကယ်ကတော့အာဏာပိုင်တွေဘက်ကတော့မှပိုးပြီးတော့ဟိုခွင့်ပြုပေးတဲ့ကိစ္စမျိုးပေါ့လေဆိုတော့အခုလိုမျိုးဒီဝေဖန်ပြောဆိုတာတွေဒီလိုမျိုးဟိုတချို့ကိစ္စတွေမှာခုနလိုမတရားသဖြင့်ဖြစ်နေပါတယ်ဆိုပြီးတော့ပြောနေဒီခံရတဲ့သူတွေဘက်ကပြောတဲ့အခါမှာဒါဟိုအာဏာပိုင်တွေဘက်ကသူတို့အနေနဲ့သူတို့အပေါ်အကြီးညိုပြအောင်လုပ်ပါတယ်ဆိုပြီးတော့ဟိုဘာကြောင့်မြင်တယ်လို့ထင်ပါလဲခင်ဗျာဥပမာလို့
ဒါကတော့ယူပြောရင်တော့အာဏာပြဿနာလေဗျာဆိုတော့အာဏာကိုထိပါလာမယ်ဆိုရဲလာလာရှိရင်ဘယ်လိုဥပပြောဆိုမှုမျိုးကိုမှခွင့်မမဟုတ်ဘူးခွင့်လည်းခွင့်မပြုခဲ့ဘူးအဲ့တော့အခုလူတော်များထင်နေကြတယ်ညနေငါမှစနစ်ကပြောင်းလာလို့ဟလာဟိုပြောခွင့်ဆိုရင်ရနေတာပဲကျောင်းဝင်ဆိုခွင့်ရနေတာကြီးကဟိုဒေါက်တာကန်ဆန်ဆန်ပြောသလိုမြန်မာစစ်တပ်အစိုးရကကြိုက်တဲ့ဟာကြီးပြောနေကျောင်းဝင်ရနေတာဆိုနည်းနည်းလေးဝေဖန်ကြည့်လိုက်ဘာမှမရတော့ဒီဒီမိုကရေစီကမဟုတ်တာလေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဟိုဆရာတို့ဒီလေလိုက်ပုံမှာပဲခဏဆက်ပြီးတော့နေပြပါဦးကျွန်တော်တို့အခုဒါကိုဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးချင်ပါတယ်ဆိုတော့ဒီပထမဦးဆုံးကိုစန်းဆွေပါကိုစန်းဆွေဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ဟို 我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不
ကားကနုံးနဲ့တူရတူတူတွေကတော့တက်မလို့အမိန့်ဖားဆိုတော့တက်မလို့ကတမင်တက်တက်ဆက်ဆက်နေတာလားလို့မေးကြရတဲ့ရှိပါတယ်ခင်ဗျ။အဲနောက်တစ်ခုကတော့2008ခုနှစ်ကအုပ်ဒေအဲဥပဒေကိုလည်းတော့ဟိုပုံရိပ်နေတာလားတက်မလို့ခါကဒီအစိုးရရဲ့တုံ့ပြန်ချက်အဲ့လက်တွေကိုပြင်လို့ဒီလိုကဘာခက်ခဲရှိတယ်လဲဆိုတာကိုလက်တော်ထဲမှာကိုယ်ကိုယ်နဲ့ဆွေးနွေးဖို့လိုနေတယ်ကျွန်တော်ကပြင်ပါတယ်ခင်ဗျ
Hello, Mr. Naro. Good to meet you, Mr. Good to meet you. We are Sunil Yawai, Mr.
Okay,
sir. General,
Ubri. ကျွန်တော်တို့မြို့မြို့ကကျွန်တော်နောက်ရှိပေါ်စီပေါ်ကြည့်တာဥရီဆရာနာရှင်ကိုကာကွယ်ထားတဲ့အဲ့ဥရီတွေဖြစ်နေတော့သူတို့တစ်ဖက်သက်ရေးဆွဲထားတဲ့ဥရီတွေဖြစ်နေတော့သူတို့ဟိုလောကမကြည့်ဘဝကာကွယ်ထားတယ်အဲ့ကြောင့်ဒီပုလစီကလည်းမကြည့်ဝါသေးဘူးကျွန်တော်တို့အခုလက်ရှိလူထုရွေးချယ်တင်မြှောက်ထားတဲ့ဆိုရလေဥတ္တမတော်လိုပေါ်လီကျွန်တော်တို့ဒီသဘောထားမသေးတဲ့ငယ်မှုတမတော်ကလည်းငါ့ကိုမ မှမရှိတဲ့မူကျွန်တော်တို့တက်မတော်ဟာလုပ်တယ်လို့တော့မလုပ်တဲ့မူလို့ထင်တယ်ဒါကြဓမ္မသာလေကျွန်တော်တို့ကရှိဖို့ဒီမိုကရေစီကတိုးရေးတိုးရေးကျွန်တော်တို့ပြင်လဲလာမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုချင်းနဲ့ကျေးဇူးတင်ပါတယ်အာကိုတီးလည်မှုဝင်ပြီးတော့ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အစိုးရရဲ့စစ်တပ်ရဲ့သူတို့ရဲ့နပန်းစီလှုပ်ဆောင်နေတာနပန်းစီရဲ့သူတို့အတီးကျင့်တာကိုကျွန်တော်တို့မြင်ကြရပါတယ်ဒါပေမဲ့နော်သူတို့ရဲ့လှုပ်ဆောင်ချက်ဟာစစ်တပ်ရဲ့လှုပ်ဆောင်ချက်မှာနော်အစိုးရလိုက်ပြီးတော့နော်နောက်လိုက်ပြီးတော့လှုပ်ဆောင်ရတဲ့အတွက်ဒီပြဿနာတွေဖြစ်နေရပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်တို့ပြည်ပြည်တွေကငင်းညာရေးကိုအမြဲတမ်းနာလိုချင်ပါတယ်တောင်းတနေပါတယ်ဆိုပေမဲ့နော်အစိုးရရဲ့စစ်တပ်ရင်ကတော့အမြဲတမ်းဖြစ်စီလုပ်နေတယ်ကျွန်တော်တို့မြင်တွေ့ရပါတယ်နော်နော်ဒီတော့နော်ကျွန်တော်တို့ပြည်သူတွေနော်နောက်ဆစ်ဆက်ကိုဘယ်လိုဘယ်သူ့ကိုအားကိုးရမလဲနော်နိုင်ငံတကာအနေနဲ့ကျွန်တော်တို့မိမပြည်မှာနော်လာဝင်ရောက်ပြီးတော့နော်မဆွေးနွေးဘူးမတန်ပင်ဘူးနော်မညှိနှိုင်းဘူးဆိုရင်တော့ကျွန်တော်တို့မိမပြည်သူတွေအမြဲတမ်းခံစားနေရမှာဖြစ်ပါတယ်အဲ့အကြောင်းမို့နော်အခုကျွန်တော်တို့အဲချမ်းပြည်နယ်မှာနော်ဖြစ်တဲ့ကိစ္စတွေကနော်အခုတိုင်ပင်ဆွေးနွေးနေတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့နော်တိုင်ပင်ဆွေးနွေးတယ်ဆိုပေမဲ့နော်အစိုးရစစ်တပ်အနေနဲ့ကနော်လက်အမှုရယူဖို့နော်နေရာဝေယူနေတာဟုတ်တော့လုံးဝလက်မခံသင့်ဘူးလို့ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းကောင်းဆောင်တွေကျွန်တော်ပြောကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတီးလည်မှုကျေးဇူးပါခင်ဗျာဆိုတော့အခုဆရာဒေါက်တာကလမ်ဆမ်ဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီဆရာတော်ကဟိုအခုလို့ပေါ့ဒီသမ္မတထရမ့်နဲ့တွေ့ဆုံချိန်မှာဒါမြန်မာနိုင်ငံကအခြေအနေတွေကိုပြောကြားခဲ့တယ်ဆိုတဲ့အခါကျတော့ဟိုဒါတွေကနိုင်ငံတော်ဟိုအချီးမျိုးပြက်စီတယ်ဆိုပြီးတော့အခုတရားစွဲဖို့လုပ်တာပေါ့လေဆိုတော့ဆရာတော်အနေနဲ့ရောဒီသမ္မတထရမ့်နဲ့တွေ့တဲ့အခါမှာဟိုဘာတွေများပြောကြားခဲ့လို့ဒါနိုင်ငံတော်အချီးမျိုးပြက်စီတဲ့ဟိုအခြေအနေမျိုးရောက်တာလို့ထင်ပါလေ
အဲကျွန်တော်တစ်ချက်တော့ခုနပြောတဲ့အတိုင်းဒီကျွန်တော်တို့ဘာသာရေးဒီဖိနစ်ချုပ်ချယ်မှုတွေရှိတယ်ဆိုတော့ပြောတယ်ပြီးရင်ကျွန်တော်တို့ဒီတိုင်းဒါလက်တကိုင်အဖွဲ့တွေအများကဒီမိုကရေစီနဲ့ဖက်ဒရယ်ကိုလိုချင်ပြီးမှဟို focus လုပ်ဖို့အဲ့ဒါကိုဒီတမတ်အမေရိကန်ဆိုရတဲ့နဲ့ကူညီပံ့ပိုးပေးဖို့နဲ့နောက်ဆုံးကတော့ဒီ sanction နဲ့ sanction ကိစ္စနဲ့ပတ်သက်ပြီးအဲကျွန်တော်ပြောခဲ့တာတွေအဲ့ဒီအချက်တွေပါပဲအဲ့ဒီအချက်တွေကြောင့်ဘောဒီတရားရုံးမှာအခုသူတို့ဆွဲဆိုပို့လုပ်နေခြင်းဖြစ်တယ်လို့ပဲကျွန်တော်ထင်မြင်ယူဆပါတယ
်ဟုတ်ကဲ့ဆရာဥမာဟိုဘာသာရေးရောဟိုခုနလိုပေါ့လေတချို့ခွဲခြားဆက်ဆံမှုတချို့ရှိတယ်ဆိုတဲ့အခါကျတော့ဥမာဘလို့အနေအထားမျိုးတွေဆရာအနေနဲ့ကြုံရတာမျိုးတွေရှိပါလဲ
ကျွန်တော်ပြောတဲ့အစရာတွေကမြန်မာပြည်မှာတိုင်းဒေသတွေဒီမှဒီပတ်ပြည်မှပြည်နယ်အားလုံးပြောနေတဲ့စကားအဟောင်းကြီးပါပဲအပြည့်စမ်းမဟုတ်ပါဘူးဒါပေမဲ့ကျွန်တော်ကတော့ဒီသမ္မတထရမ့်မှာကဘာတိအောင်ပြောခဲ့တဲ့ ကျွန်တော်ဒီတရားဆွေးဆိုမှုဖြစ်လာတယ်ဆိုတာချင်းပြပဲအဲ့လိုယူဆပါတယ်အတိတ်စိတ်ပြောဖို့ကတော့ဒီချုပ်ချယ်ပွဲဒီချုပ်ချယ်မှုခိမိမှုကတော့တကယ်လို့တရားရုံးမှာဒီတို့ပဲပါပုံမှတ်တယ်တော့မဖြစ်ဘူးတရားရုံးမှာရင်ဆိုင်တဲ့အချိန်မှာကျွန်တော်ဘက်ကလည်းပြောဖို့ကျွန်တော်တို့လည်းအစင်တဲ့ဟိုဆက်ချက်လက်တွေစုဆောင်ထားတဲ့ရှိပါတယ်ပြင်ဆင်မှုတွေရှိပါတယ်အခုတော့ဘာကြောင့်ဟိုအတိတ
အထူးသဖြင့်တော့ဟိုဆရာတို့ရဲ့အခုလိုဒီအထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာပေါ့နော်ဆိုတော့တိုင်းရင်းသားဒေသတွေမှာဆိုရင်ဒါဟိုတုန်းကလည်းဒီစစ်အစိုးရဆက်ဆက်လက်ထက်မှာလူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့ဒီအခုဒီမိုကရေစီပေါ်ဆောင်နေတဲ့အစိုးရဒီလက်ထက်ကိုလည်းရောက်လာပြီပေါ့လေဆိုတော့အခုလိုအခြေအနေမျိုးမှာရောဒီခုနလိုပေါ့လူခွင့်ရေးအ
ကျွန်တော်တို့ခုတော့တိုးတက်မှုတွေတွေ့တာကတော့တမတော်ရဲ့ဒီတရားဆွဲဆိုတဲ့ကိစ္စပေါ့။ဒီတော့ဆိုတမတော်ကဒီတို့ဒီတရားသူတင်ကပြီးတို့ဟိုလောက်တော့မယ်ဆိုရင်တရားရုပ်ကိုရေမြောက်ပဲနဲ့တို့တို့ရဲ့ဒီစစ်ဆေးရေးစုံစမ်းရေးခန်းကိုရေရောက်ပြီးမှနောက်ဆုံးမှတရားရုပ်ကိုပို့တာလည်းရှိတယ်။ ဒါပေမဲ့ဒီအချိန်မှာတော့တမတော်ကလည်းတရားရုပ်ကိုဦးတိုက်ဒီလိုဆွဲဆိုလာတာကတော့တိုးတက်ပြောင်းလဲမှုတစ်ခုလိုပဲမြင်ပါတယ်။အဲ့ဒါကတော့ကျွန်တော်တို့လည်းဒါကြိုးစုတဲ့ထောက်ခံတယ်။ဒါဆိုကျွန်တော်တို့တရားရုပ်မှာဘာမှဒီနှိပ်စက်ခြင်းပေါ့ချင်းချောက်ခြင်းမခံရဘဲနဲ့တရားရုပ်မှာပြုနေနေတာဆိုတာပြောဆိုနေတာကတော့ဒီပြောင်းလဲလာတာတစ်ခုလိုကျွန်တော်ဒီပြုံးပြနေတဲ့အရာကိုတော့
ဟိုဝမ်ဝမ်တာဆိုတော့ကျိုးဆိုတာကိုယူပါတယ်။ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့မှာကျွန်တော်ဟိုတစ်ခုပေါ်လိပြီးဟိုမိဂျနာဒီ2005လောက်တုန်းကဒါဆိုဆရာတို့ဒီတာမနာပြုအဖွဲ့အားဝင်နေတူရနော်ကချင်ဆရာမလေးနှစ်ယောက်ဒီဟိုကိစ္စပေါ့လေဒီမရင်းကျင့်ပြီးတော့အသက်ခံခဲ့ရတဲ့ကိစ္စမှာလည်းပဲဆိုတော့အဲ့ဒီအခြေအနေတွေရောဒီနောက်ပိုင်းမှာဘယ်လိုဆက်ပြီးတော့ဖြစ်သွားပါလဲ
ကျွန်တော်ဒီတက်တီကံပစ္စည်းတွေတင်ထားတဲ့ဒီရေစခန်းမူဒီရတဲ့ပြောင်းသွားတယ်ပြီးရင်ကျွန်တော်တို့ကဆက်သက်ဆောင်ရမ်းတဲ့အချိန်မှာဒါကတော်တော်ကိုဟိုဟာဟိုရှစ်တူဖို့တော်တော်ခက်ခဲတဲ့အချိန်တွေမှာရောက်သွားတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့အခုအမှုမှန်ဖော်ထုတ်ရေးကော်မတီဆိုတာဆက်လက်ရှိသေးတယ်ကျွန်တော်တို့တက်နိုင်တဲ့
တက်ကနေကျွန်တော်ဆက်လက်ဆောင်ရမ်းနေဆက်ဖြစ်ပါတယ်ဆိုတော့ကျွန်တော်ဟိုမှတ်မိတယ်လို့ဆိုရင်ပေါ့လေအဲ့ဒီအချိန်တုန်းကတော့မှဒီ NLD ဘက်ကနေပြီးတော့ပေါ့နော်ဒီအမှုမှန်အထူးသဖြင့်ကုဏလို့ပေါ့ဒီတိုင်းရင်းသားတွေအရေးဒါငြင်းငြင်းအတွက်ဆောင်ရွက်နေတဲ့အချိန်မျိုးမှာအခုလိုမျိုးဖြစ်သွားတဲ့အတွက်ပေါ့လေဒီအမှုနဲ့ပတ်သက်ပြီးတော့ဒီအမှုမှန်ပေါ်အောင်ဆောင်ရွက်ဖို့ ကျွန်တော်တို့ကတော့ကံပြင်းစိတ်နဲ့အမှုမှန်ပေါ်ထွက်လို့တဲ့စိတ်နဲ့ဆက်လက်ဆောင်ရည်တာပဲရှိပါတယ်။ဟုတ်ကဲ့ပါ။ဆိုတော့အခုတစ်ခါကျွန်တော်ရှင်းနေဦးရောပတ်ဆန်းကိုမေးချင်ပါတယ်ခင်ဗျာ။ဆိုတော့ဦးရောပတ်ဒီ
ဒါရိုက်တာဒီကိုမင်းနေကိုကိုကြီးကိုဟိုအခုလိုမျိုးဒီထောင်နဲ့ချလိုက်တယ်ဆိုတော့အခါကျတော့ဟိုသူအနေနဲ့ဟိုဘလို့အကြောင်းအရာတွေကိုတာတာဟိုမင်းနေကိုကိုကြီးအနေနဲ့ပြောခဲ့တာအကြောင်းဒါနိုင်ငံတော်အကြီးမျိုးပြတ်မှုဟိုဖြစ်သွားစေတာပါလေ။သူရေးခဲ့တာဒီဘတ်ကြည့်လိုက်လို့ချုပ်ပြောရရင်တော့သူကတမရိုးကိုကောင်းကျင်ကျင်လို့ဝေဖန်ထောက်ပြတာပဲ။တမရိုးကိုစိုးရုပ်မင်းနာသွားကြည့်တော့ဆိ
tua lo dulu boh ya. Kalau tadi jika lepas pukul ni, ah, beri kena ayer yari. Kalau nyuri mesti dimusuhkan jang. Kalau sabi cipu, hari lu atau bukan ni biro. Tamroga seni lulu. Tadi tak boleh itu nuca tercuci jenis jenis. Tuh ayidari ayira ba. No era gun jiu ni jiu, cuci dalam mesin u, tuh biar cina dalam mesin u, Facebook lu ni ama, lu kuih cina sekarang apa sekune, tuh di bawah cikang u ye puma tuh yang ada liba, lu lah suat, freedom of expression
ကိုပြောက်တဲ့သဘောလို့ဖြစ်နေတယ်ပြညာစွာစိတ်မကောင်းဖြစ်ရပါတယ်ဟုတ်ကဲ့ပါခင်ဗျာဥရောပဲကျေးဇူးပါခင်ဗျာအခုတစ်ခါတော့ကျွန်တော်ဥအောင်သူပြကြပေးစီလို့ပါတယ်ဆိုတော့ဒီနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆိုတာဟာဥပဒေကြောင့်ရောရှိတဲ့ရှိရတယ်လို့ထင်ပါလားဥမာနောက်တစ်ခုကဒီနိုင်ငံတကာမှာဆိုရင်ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်အောင်ပေါ့နော်ဒါသူ့ကိုမကြိုက်ကြတဲ့ ဒီမိုကရေစီမှာတော့မှာသွားပြီးတော့ဟိုချိန်ထားတာမျိုးတွေပါတယ်ဒီအကြီးကြီးပေါ့လေဆိုတော့ဒီလေဘီဝမ်ရုပ်အကြီးကြီးကိုသွားပြီးတော့ဟိုသူအင်ဗီရိုကနေမြင်အောင်သွားပြထားတာမျိုးတွေပါတယ်ထိတော့လောက်ကြပါတယ်ဆိုတော့အခုလိုဒီဆရာဆမ်ဆန်အပါဝင်ပေါ့လေဒါရီတာမင်းတင်ကိုကိုကြီးတို့ဟိုအခုနလို့သူတို့ပြောကြဆိုကြတဲ့ကိစ္စတကယ်ရောပေါ့လေညာရီဟာဟိုဒီမိုကရေစီကိုဒါ
ตัวนี้เนี่ยดิโมคราซีโกดาลักษณะเนี่ยตัวนี้ဆိုလို့ရှိရင်အခုလိုဝေဖန်ခံရတာတကယ်လို့တွက်ချင်ရင်ဒါဟိုသတိထားကြပြန်ဖြစ်လာပြီးတော့ဟိုဒါကော့တက်ပို့ပြီးတော့တော့အထောက်ကူဖြစ်စီတယ်ဆိုပြီးတော့ဘာကြောင့်သူတို့ဘက်ကမစဉ်းစားနိုင်ရတာလဲခင်ဗျဟိုဒီလိုပြမြန်မာပြည်ကဥပဒေတွေကိုမြန်မာပြည်ကဖွဲ့စည်းပုံခြံဥပဒေနဲ့ကြည့်ရမယ်လीအဲလူ့အခွင့်အရေးပေါ်ခြေခံပြီးတော့ကြည့်ဖို့လ expression လို့အတိအကျရေးထားတယ်။ဒုတာကလွတ်လပ်စွာထုတ်ဖို့ပိုင်ခွင့်ကိုချုပ်ချယ်တဲ့ဘယ်ဥပဒေမှကွန်ကရစ်ဆောင်မပြုပါဘူး။ဒါရှင်းရှင်းလေးဖွဲ့စည်းပုံချင်အောင်ဥပဒေကလွတ်လပ်စွာထုတ်ဖို့အာမခံချက်ပေးထားလိုက်တာ။အဲ့ဒီအခြေခံကနေပြီးတော့မှဥပဒေအားလုံးပြောင်းရမယ်။အဲ့တော့ခြားဘယ်ဥပဒေကမှဖွဲ့စည်းပုံကျော်လို့မရဘူး။ဆိုတော့ကျွန်တော်တည်တဲ့ဥပဒေကိုကြည့်တဲ့အခါမှာဖွဲ့စည်းပုံအတော့ချက်ဖြစ်သွားတယ်။ဒါအမေရိကန်မှာဒါကြောင့်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ရာဂိုင်နိုးပြည်နီးပါးရနေတာ။ကျွန်တော်မှကြည့်တဲ့အခါကျတော့ဘုမ354ရာဟုတ်ငတော့ကြီးဖွဲ့စည်းဝင်ဘုမ354ရာလွတ်ဆော်တို့ပြောဆိုရင်ပြီးသားတဲ့အောင်ရှိတော်ညာလေလေခုနကကျွန်တော်ပြောတဲ့အကန့်တ်ချက်ဒီပါအဲ့ကန့်တ်ချက်ကပဲနိုင်ငံတော်လုံခြုံရေးဆိုထိတ်ကပါအဲ့နိုင်ငံတော်လုံခြုံရေးဆိုတာကဒီတဲ့တခြားဘယ်ဥပဒေမှမအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့နိုင်ငံတော်လုံခြုံရေးကိုဖွဲ့စည်းဝင်ရှင်အုပ်ကြီးခုံးကအဓိပ္ပာယ်ဖွင့်တာမရှိဘူးအဲ့တော့မြန်မာစစ်တပ်နဲ့ဆွေးအနာပိုင်းတွေကသူတို့မကြိုက်တာပြောတဲ့ပုဂ္ဂိုလ်မှန်တယ်များကူနိုင်တော်လူညွေးအောက်ကတရားစိုးရင်ရှိအောင်ဗဏ္ဍိပိထားလိုက်တယ်။တော်ဘူးအကြည့်လေကျွန်တော်တို့ဒီဆက်သွယ်ဥပဒေ466ကကြီးမှာခဏချင်းဒီအတိအဖြတ်မှုဆိုတာပြင်းမပြင်းနေပြာဆက်ရှိနေတာပဲ။ဆိုဘယ်လိုတော့မှမထောက်ပြဘူး။ဆိုမြန်နိုင်ငံမှာပြည်ဥဆိုင်ဥပဒေဆိုရှိပြည်ဥဆိုင်ဥပဒေပုံမှန် 499 မှာအတိအဖြတ်မှုပါနေတာပဲ
။ဟုတ်ကဲ
့။ဒီ499ရဲ့အတိအဖြတ်မှုမှာကချွင်းချက်တွေရှိတယ်။အဲ့ချွင်းချင်းနဲ့အညီခုခံရင်ဒီဖြစ်မှုတရားစိုးလို့မရဘူး
။ဟုတ်ကဲ့ပါ
။ဆိုကျွန်တော်တို့ကလည်းချွင်းချက်မရှိတော့ဘူး။
ဟုတ်ကဲ့
အဲ့အားကဘာနဲ့ဆိုင်လို့တော့တို့ကိုပြောစုပိုင်းကိုဖွဲ့စည်းပုံအခြေခံဥပဒေကကူကအမခန့်ချက်ပေးမထားတဲ့အခါမှာခြားဥပဒေထင်းတယ်လို့ပြောရမ်းတာပဲ
ဟုတ်ကဲ့ပါခင်ဗျာ
ဒီကနေလူခွင့်ရေးကိုကြိုးထုတ်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအချိန်ရလဲမကြခင်ခြေတော်မှာဖြစ်တဲ့အတွက်ပေါ့လေဆိုတော့ဟိုအခုတာနောက်ဆုံးပေါ့ဟိုဆရာဆမ်ဆွန်ကနေစပြီးတော့ဖြေချပေးပါဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကအထူးသဖြင့်တော့ဆရာတို့လိုတိုင်းသားဒေသတွေမှာဘလောက်ထိအောင်အခုလိုလွတ်လွတ်လပ်လပ်နဲ့ကိုယ့်ရဲ့အခြေအနေအခက်အခဲတွေကိုပြောဆိုဖို့ကအရေးကြီးတယ်လို့ထင်ပါလေခင်ဗျာ
အဲကျွန်တော်တို့တိုင်းဒါဒီဒါဒီမှာဒီ60လုံးလုံးဒီစစ်အနာရှင်ရဲ့ဒီဖြစ်စီမှုမှာအုပ်ချုပ်မှုအောက်မှာကျွန်တော်တို့ကအခုမှစပြီးမှဒီလိုပြောလာနိုင်တဲ့အချိန်မှာအခုတို့ပြန်ပြီးမှဒီတရားစုဖို့ကိစ္စတွေရှိလာတဲ့အချိန်မှာပုံပြီးမှတော့ဟိုပြော့ွယ်သွားနိုင်ပါတယ်ဒါကြောင့်မို့လို့ကျွန်တော်ကတော့လူငယ်တွေကိုအားလုံးကားပေးပါတယ်ဆက်ပြီးမှလက်လက်စွာပြောဆိုခွင့်ပြုခွင့်ကိုဆက်ပြီးကျွန်တော်တို့ကြိုးစားကြရအောင်လို့ကျွန်တော်ကအဲ့လိုအားပေးနေပါတယ်အခုချင်
းဥရောပဆိုင်အောင်15စက္ကန့်လောက်ပြောပြပါခင်ဗ
ျကျွန်တော်အရင်နဲ့ပြောချင်တာကတော့အခုဆွဲနေတာတမ်းလို့ဘိုင်းကဆွဲလိုက်ရစသက်ကြီးပုံမှန်900တာကြီးနေရအဓိကဆွဲတယ်အဲ့တော့ဒီဥစ္စာကကျက်စက်စက်ကရဲတရင်တက်ဖွဲ့ရပဲဆွဲရတာတမ်းလို့ကအခုလိုဆွဲနေခြင်းဟာ
ပါမလို့အပေါ်မှာအမြင်လွဲမှားမှုတွေဖြစ်နေနိုင်တဲ့အတွက်မစိုးရတဲ့မှာရဲလို့ကျွန်တော်အကြံပြုပြောဆိုချင်ပါတယ်။ဦးအောင်သူခတ်တူတို့လေးပြောပြပါခင်ဗျာ။55လောက်။ဟုတ်ဒေါက်တာဆန်ဆန်ကလူမဆော်သူ့ကိုဝင်ဦးသူနိုင်လောက်ကျင်တုံးပြီးတော့ပြောတာကျွန်တော်တို့ကွန်ပျူတာ။စစ်ကကြတော့လည်းပဲဒေါက်တာဆန်ဆန်ကတရားရုံးကတရားဆွဲလာတာကိုအရှိမရှိ။ဒါကောင်းတဲ့ဘက်ကကျေ။
ဒီနေ့မှာကျွန်တော်တို့လူစစ်တပ်ကတရားဥပဒေတရားဆွဲတယ်လူတို့ကစစ်တပ်ကိုတရားဆွဲခင်မရဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်ရှိသေးသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့အစီအစဉ်လေးကိုဒီမှာပဲညနာပြရစီခင်ဗျာအားလုံးကျေးဇူးထူးတင်ပါတယ်ကိုအောင်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ည8:00လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြကြရပါရှင် ဒီနေ့မှာဝိုင်းရုံမြင့်တန်ကြာအစီအစဉ်တွေကိုပြည်ရင်းမြစ်မှာရုံမြင့်တန်ကြာလိုက်မှာကြည့်ရှုနိုင်ပါပြီ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါနေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတ င်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒီရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 1.83 လိုင်းဒိုမီတာ19 kHz 15.13 လိုင်းဒိုမီတာ41 kHz 0.33တို့ကနေပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်မနေ့ဖန်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေမှာတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်တနင်္လာနေ့မနေ့ခင်းတိုင်းနာဆင်နေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနာဆင်ကြရမှာဖြစ်ပါလိမ့်ရှင်အခုတနင်္လာနေ့မနေ့ခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်
ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာစနေနေ့မှာတော့ဘာဟားမားစ်ကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပြီးအမေရိကန်ကမ်းရိုးတန်းဖလော်ရီဒါကနေကယ်ရိုလိုင်းနားပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားဖို့ရှိနေပါတယ်။ဟောင်ကောင်မှာစနေနေ့ကသတင်းပတ်73ခုမြောက်ဇက်တိုက်အစိုးရဆန့်ကျင်ဆန္ဒပြပွဲအတွင်းရဲတွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့ခဲ့ပါတယ်။လွတ်တော်အဆောက်အုံရှိဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးနေနဲ့ပစ်ခတ်ခဲ့တယ်လို့ဘသူတွေဆန္ဒပြတယ်လေဆိုတာကိုသိတာအောင်လေအပြာရောင်ရှိစိုးထတဲ့ရေတွေနဲ့မိသက်ပိုက်တွေတုံးပြီးတော့ပက်ဖျန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်မှာတော့အမေရိကန်စံတော်ချိန်ဒီကနေ့စနေနေ့မှာတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးအနည်းဆုံး5ဦးသေဆုံး22ဦးဒဏ်ရာရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အနည်းဆုံး22ဦးဒဏ်ရာရပြီးသေဆုံးသူ5ဦးရှိတဲ့အကြောင်းအိုဒက်ဆာရဲချုပ်မိုက်ကယ်ဂရစ်ကသတင်းထောက်တွေကိုပြောဆိုသွားတာပါတနက်သမားလိုတန်ပြန်ရှိသူရဲကားကိုရပ်တန့်ခိုင်းပြီးတဲ့နောက်ရဲနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတနက်သမားသေဆုံးပြီးရဲ3ဦးဒဏ်ရာရတယ်လို့လည်းရဲချုပ်ကပြောပါတယ်အိုဒက်ဆာနဲ့မစ်တလန်ဆက်သွယ်ရအဝေးပြေးလမ်းမကြီးပေါ်မှာပစ်ခတ်မှုတချို့ဖြစ်ခဲ့ပြီးကားတွေလည်းကြီးထိခဲ့ပါတယ်။ရှင်နေချုပ်ဘီလ်ဘာထန်ကအကြောင်းဆုံးသိထားပြီးလို့လည်းသမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးတရင်သားလက်နက်ကိုင်ကိုယ်စားလှယ်တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေရဲ့မနေ့ကဆွေးနွေးပွဲမှာတော့တိုက်ပွဲတွေရပ်တန့်ရေးသဘောတူညီချက်မရဘဲဆက်လက်ဆွေးနွေးကြဖို့သာသဘောတူနိုင်ခဲ့ကြပါတယ်ရှင်။
စက်တင်ဘာလ၁ရက်တနင်္ဂနွေနေ့မနက်ခင်း VOA ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွန်မျိုးပါရှင်။
This program has come to you from the Voice of America, Washington.